မြန်မာနိုင်ငံတွင်ဆေးဖက်ဆိုင်ရာဝန်ထမ်းတွေနဲ့ဆေးရုံစီခံကျန်းမာရေးဌာနတွေအတိုက်ခိုက်ခံရတာကြောင့် COVID-19 ကပ်ရောဂါတုံ့ပြန်ဆောင်ရွက်မှုပါဝင်လူထုကျန်းမာရေးကိစ္စတွေအပေါ်ထိခိုက်သက်ရောက်မှုတွေရှိနိုင်ပြီးထိအတွက်ကျန်းမာရေးဝန်ထမ်းတွေနဲ့ကျန်းမာရေးဌာနတွေလူနာတွေကိုကာကွယ်ဆောင်ရှားဖို့လိုတယ်လို့မြန်မာနိုင်ငံတွင်ကုလသမဂ္ဂအဖွဲ့အစည်းတွေကသတိပေးလိုက်ပါတယ်တကဘာလုံးကြီးဆိုင်နေရတဲ့ COVID ကပ်ရောဂါတုံ့ပြန်ဆောင်ရွက်ရေးမှာကုလသမဂ္ဂအဖွဲ့အစည်းကကူညီနိုင်ဖို့အသင့်ရှိပေမယ်လို့ဖန်ဆီးထားတဲ့ကျန်းမာရေးနဲ့နည်းပညာဆိုင်ရာဝန်ထမ်းတွေအရင်ပြန်လုပ်ပေးဖို့လိုမယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂယာယီဌာနညှိနှိုင်းရေးမှူးအန်ဒရူးကက်ခ်ဝုဒ်ကပြောပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ကမ္ဘာလုံးဆိုင်ရာစောင့်ကြည့်မှတ်တမ်းတင်ချက်အရဖေဖော်ဝါရီလဆမိုင်းကစပြီးတော့မြန်မာကျန်းမာရေးကဏ္ဍအပေါ်ပြစ်မှတ်ထားတိုက်ခိုက်မှုပေါင်း160နီးပါးရှိပြီးသေဆုံးသူ71ဦးနဲ့ထိခိုက်ဒဏ်ရာရသူ52ဦးရှိတယ်လို့လည်းဖော်ပြထားပါတယ်။ဒီကိန်းကဏ္ဍတွေအရကမ္ဘာမှာမြန်မာဟာကျန်းမာရေးဝန်ဆောင်မှုအပေါ်တိုက်ခိုက်မှုလက်ရှိအများဆုံးဖြစ်တဲ့နိုင်ငံဖြစ်တယ်လို့လည်းကြေညာချက်မှာပြောထားပါတယ်။ဒီလိုတိုက်ခိုက်မှုတွေကြောင့်ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါတုံ့ပြန်ဆောင်ရွက်ရေးနဲ့ပြည်သူ့ကျန်းမာရေးစောင့်ရှောက်မှုအပေါ်ထိခိုက်နိုင်ပြီးကျမရေဝန်ထမ်းတွေကိုအကာအကွယ်ပေးဖို့လိုတယ်လို့လည်းမြန်မာနိုင်ငံထဲမှာရှိတဲ့ကုလသမဂ္ဂအဖွဲ့အစည်းအားလုံးကမေလ5ရက်နေ့မှာကြေညာချက်ထုတ်သတိပေးလိုက်တာပါ။ကျမရေဌာနတွေမှာစစ်စစ်ကတပ်ဆွဲထားတာတွေလည်းရှိနေတဲ့အတွက်ဆေးကုသမှုခိုင်ယူမဲ့လူနာရေးအတွက်ကြာဆင်းလာတယ်လို့လည်းပြောပါတယ်။ CDM လှူရှာမှုမှာပါဝင်နေဆိုတဲ့စစ်ဆွဲချက်နဲ့ဆရာဝန်139ယောက်ကိုလည်းပုံမှန်905ကာဂျီနဲ့တရားစွဲဆိုထားတာကြောင့်သူတို့ရဲ့ကြွမ်းကျင်မှုကိုအလွယ်တကူအစားထုတ်မှမဖြစ်နိုင်တဲ့အတွက်ကျမရေးဆောင်ရှောက်မှုအပေါ်ကြီးမားစွာထိခိုက်လိမ့်မယ်လို့လည်းကြေညာချက်မှာသတိပေးထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဆရာဝန်တွေ၊သူနာပြုတွေအပါအဝင်ကျမရေးဝန်ထမ်းအတော်များများဟာစစ်တပ်နဲ့မပူးပေါင်းရေး CDM အကြမ်းမဖက်အာဏာဖီဆန်ရေးတွေလုပ်ခဲ့တာကြောင့်အရေးပေါ်အခြေအနေကလွဲလို့အစိုးရစီးရင်လုပ်ငန်းတွေအတော်များများရပ်လို့နေပါဖြစ်ခဲ့ပါတယ်။ဆနာပြသူတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်အနေနဲ့ရမှာထိခိုက်သူတွေကိုအကူအညီလာပေးတဲ့အရေးပေါ်သူနာပြုကားတွေကိုပါလုံခြုံရေးတပ်တွေကပြစ်မှတ်ထားတိုက်ခိုက်တာတွေရှိခဲ့ပါတယ်။ဒါအပြင် CDM လုပ်တဲ့ဆရာဝန်တွေနဲ့ဆန္ဒပြသူတွေကိုရှာဖွေတယ်ဆိုပြီးဆေးရုံစီကံတွေကိုစစ်တပ်နဲ့ရဲကဝင်ရောက်စီနင်တာတွေလည်းဖြစ်ခဲ့ပါတယ်။